စကိုင်းတိုင်းရင်းမပင်မြို့ပေါ်ကဖုန်ကြီးကျောင်းနေထဲမှာစစ်ဘေးရှောင်နေကြတဲ့ရွာထောင်ကျေးရွာလေးကျေးရွာတို့ကအရက်သားပြည်သူအယောက်30ကိုတနင်္လာနေ့ညနေကစစ်သားတွေဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရတဲ့မိသားစုဝင်တွေကပြောပါတယ်ရင်းမပင်မြို့မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာအနီးဝန်းကျင်မှာရှိတဲ့ကျေးရွာတွေဘက်ကိုလည်းလက်နက်ကြီးတွေနဲ့မကြာမကြာလှမ်းပြီးတော့ပစ်နေတာကြောင့်ရွာထောင်လေးရွာမြေကျက်စုရွာမြေကြီးမျိုးကြီးမျိုးပေါ်ဆတဲ့ကျေးရွာတွေကဒေသခံပြည်သူတွေဟာအိုးအိမ်ကိုပစ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ကောင်စီတပ်တွေကလှည့်လည်ပြီးတော့နေမြေရှင်းလင်းနေတာကြောင့်လည်းဒေသခံပြည်သူတွေဟာဘေးလွတ်ရာကိုပုန်းခိုနေရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်
။စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားပစ်ခတ်တိုက်ခိုက်မှုရှိခဲ့တဲ့စကိုင်းတိုင်းရင်းမပင်မြို့နယ်ထဲမှာစစ်ကောင်စီကအခုရက်ပိုင်းတရွာဝင်တရွာထက်သွာလာစီရေလှုပ်ရှားမှုတွေလုပ်နေပါတယ်။မတ်လ23ရက်တနင်္လာနေ့ကစစ်ကောင်စီတပ်တွေကရွာတောင်ကျေးရွာလေးကျေးရွာတွေဖဲဝင်လာမယ်ဆိုတဲ့သတင်းကြောင့်အဲ့ဒီနေရွာနဲ့အနီးနားကျေးရွာကဒေသခံတွေကြောက်လန့်ပြီးတော့စစ်ဘေးလွတ်အောင်ရင်းမပင်မြို့ပေါ်ကဖုန်ကြီးကျောင်းတွေဘေးလွတ်ရာကျေးရွာတွေစီထွက်ပြေးခဲ့ကြပါတယ်။ရင်းမပင်မြို့ကဖုန်ကြီးကျောင်းတွေမှာခလုံးနေကြတဲ့အထက်ကအမျိုးသား30လောက်ကိုမတ်လ23ရက်တနင်္လာနေ့ညနေကဖမ်းဆီးခေါ်ဆောင်သွားတယ်လို့အဖမ်းခံရတဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်
ကျမတို့ကစီးချောင်းနဲ့ကြတာပေါ့စီးချောင်းနာဦးမကျမတို့မျိုးဘော်ဘက်ကခုံချောင်းမှာဗလောင်လေးရွာဒီလူကြီးကသွားဆောင်ထားတာသွားဆောင်ထားတဲ့ကြားထဲမှာသူကကြားလေးတွေခွေပိုင်းပေါ့လူလက်ပိုင်းနဲ့လူလက်ပိုင်းတွေအကုန်ကြားလေးခံနေတာကိုပုံခေါ်တော့အဲအတိအကျတော့မသိရအောင်ရှင်လုံးထင်နေပြီးတော့ရှိရရှင်မှာကျမအကူဖမ်းနေတယ်မှာပါတော့ပါရှင်စစ်ကောင်ကဘာကြောင့်ဖမ်းလာလဲတော့အတိအကျတော့မသိဘူးဖမ်းကြရတော့လည်းအမှန်တကယ်ကစီးချောင်းရဲ့အရာလေးတော့စီးချောင်းကြီးကြတာကိုဒီဘားတောင်ဖမ်းတာလည်းတော့ကျွန်တော်အတိအကျမသိဘူးရှင်
အဲ့ဒီကျေးရွာတွေနာမှာလှုပ်ရှားနေကြတဲ့စစ်ကောင်စီတပ်တွေအပေါ်ပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်မှုတွေအခုမတ်လထဲမှာရှိခဲ့ပါတယ်။ရွာတောင်ကျေးရွာလေးကျေးရွာဖက်ကိုမတ်လ10ရက်နေ့ကလည်းစစ်ကောင်စီတပ်တွေပစ်ခတ်ပြီးတော့ရွာထဲဝင်လာတာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။အဲ့ဒီနောက်ပိုင်းအခြေအနေငြိမ်သွားလို့ရွာခံတွေနေရပ်ပြန်ခဲ့ကြပြီးမတ်လ21ရက်နေ့မှာနောက်တစ်ကြိမ်ထပ်ပြီးတော့ထွက်ပြေးခဲ့ကြတာပါ။
အဲ့ဒီကလည်းဒီရပြောကြတော့ကျွန်တော်တို့3ရက်လောက်တခြားကြော်ရည်တက်ပတ်ဆောင်ရပါတယ်။ဆောင်ပြီးတော့ကျမတို့အချင်းချင်းနေပိုင်းနေရအရင်ပြန်ပြီးတော့လာနေဝင်ရပါတယ်။ဝင်ပြီးဆိုမှအချင်းချင်းတော့တဲ့ဆိုမှဒီကြီးကိုပြန်ခေါ်ပါတယ်။ခေါ်ပြီးတော့မကြားသေးပါဘူး။ကျမတို့မလေးကဖက်ပြီးတစ်ခါပြန်ပြေးရပါတယ
်။သူတို့ရွာနဲ့တိတ်မွေးလာတဲ့နှုံကြီးရွာခံသူဦးကလည်းစစ်ကောင်စီတပ်တွေပြစ်ခတ်ဝင်လာတာကြောင့်နှုံကြီးကျေးရွာ၊မြို့ကြီးကျေးရွာစတဲ့ပတ်ဝန်းကျင်ရွာတွေကလည်းစိုးရင်ပြီးတော့ထွက်ပြေးနေကြတာဖြစ်တယ်လို့ပြောပါတယ်။
ကျွန်တော်တို့အနောက်ဘက်မြောက်ဘက်နှုံးကြီးရွာစီရဲ့ဒီဇာတောင်လေးရွာစီကိုလက်နေကြည့်ရင်ဆက်တဲ့ပြင်းနေဟုတ်ရင်ပြင်းတယ်ဒီလက်ပြင်းတယ်ဆက်ပြင်းနေတဲ့အချိန်ကြီးတော့သတင်းအရလည်းဇာတောင်လေးရွာမြို့ကြီးနှုံးကြီးကြီးကဝင်မယ်ဆိုတာနဲ့ပြည်သူတွေလည်းကုန်ထွက်ပြေးကုန်ကြပြီတိုက်ပွဲလုံးဝမရှိပါဘူးမာသူတို့ကထွက်တော့မယ်ဆိုရင်ကြီးရွာတရားဝင်တော့မယ်ရွာကိုလက်နေကြည့်ရင်ဆက်စပ်တဲ့နေအကုန်လုံးရန်တံပြည့်အကုန်လုံးပြည်သူတွေအနည်းနာမှလုံးဝမနေနိုင်အောင်ပြစ်ပခတ်မှာဝန်းလာတာဆိုတော့ပြည်သူတွေကဟိုမတမဆောင်လူတွေတော့ပဲကြမ်းနေတဲ့အနေအထားမျိုးပဲရှိတာကျန်တာတွေအကုန်ထွက်ပြေးရတယ်
စစ်ကောင်စီတပ်တွေဟာရင်းမပင်မြို့နယ်အရှိတောင်ဖက်မင်းစုကျေးရွာနာမှာလဲမတ်လ20ရက်နေ့ကညအိတ်တက်ဆွဲခဲ့ပါတယ်စစ်တပ်တွေစတဲ့ကြခဲ့တဲ့ရွာတွေမှာရွာသားတွေကိုဖမ်းဆီးတာနေအိမ်တွေဖျက်ဆီးခံရတာမီးလောင်နာတွေအရင်ကဖြစ်ခဲ့တာကြောင့်ဒေသခံရွာသူရွာသားတွေစိုးရိမ်ပြီးတော့ထွက်ပြေးနေကြတာပါအဲ့ဒီလိုဘေးလွတ်အောင်ထွက်ပြေးနေကြတဲ့အတွက်အသက်အရွယ်ကြီးရင်သူတွေကလေးသင်ငယ်လူမမာတွေနဲ့မတန်ဆွမ်းနေဒုက္ခရောက်ကြရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပြကြပါတယ်